ဒီလာဒီစင်ရဲ့ရောက်ရိုဟင်ဂျာဒုက္ခသည်တွေဘက်ကမြန်မာအစိုးရကိုသူတို့တောင်းဆိုထားတဲ့နိုင်ငံသားခွင့်ရေးပြေဝပေးဖို့နောက်ကျန်းတဲ့တိုက်ခိုက်ခံရမှုတွေအတွေလူခွေချိုးပေါက်ခံရမှုတွေအတွေတရားမျှတမှုတွေပါဝင်ဒုက္ခသည်တွေတောင်းဆိုထားတဲ့အချက်တွေကိုမြန်မာအစိုးရဘက်ကလည်းရောမယ်ဆိုရင်ပြန်မှုအစဉ်သင့်မှာပဲလို့ပြောဆိုလိုက်ပါတယ်။ဒါပေမဲ့လည်းရိုဟင်ဂျာဒုက္ခသည်တွေအများအပြ ကျောင်းဝင်ဖြည့်ရှင်ပေးမှာပဲပြည်လည်နိုင်တဲ့အနေအထားဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်ဒုက္ခသည်တွေအရေးလေ့လာခဲ့ခန့်နေသူကသုံးသပ်ပါတယ်အသေးစိတ်ဆက်ပြီးပြောပြပါမယ်ရှင်။ ခိုင်ဒီနယ်ကအကြမ်းဖက်တိုက်ခိုက်မှုတွေနောက်ပိုင်းလုံခြုံရေးတပ်ဖွဲ့တွေရဲ့နေနေရှင်းလင်းမှုတွေအတွေ့ရုပ်ဝေချိုးဖောက်မှုတွေကြောင့်အိမ်ကြီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ရိုဟင်ဂျာဒုက္ခသည်တိမ်းတဲ့ချီထွက်ပြေးခလုံးခဲ့ကြပါတယ်။တနင်္လာနေ့ပါကြာမြင့်လာတဲ့အခုအချိန်အထိဘင်္ဂလားဒေ့ရှ်ဘက်ကတိမ်းချောင်သွားသူရိုဟင်ဂျာဒုက္ခသည်တွေနေရာရင်းကိုပြန်သွားကြတဲ နိုင်ငံသားခွင့်ရေးပြေဝပေးဖို့ခိုင်မာတဲ့လူမျိုးရေးအမခံချက်ပေးဖို့နဲ့သူတို့ဆုံးရှုံးနေလာခဲ့ရတဲ့လူခွေချိုးဖောက်မှုတွေအတွက်တရားမျှတမှုတွေရရှိဖို့တောင်းဆိုချက်တွေကိုအပြေအဝပေးမယ်ဆိုရင်သူတို့ဘက်ကလည်းနေရရေးကိုပြန်ဖို့အဆင်သင့်ပါတယ်လို့ပြောဆိုလိုက်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဇက်ဘဇာအပြီးဘာလူခါလီဒုက္ခသည်စခန်းနေရိုဟင်ဂျာဒုက္ခသည်ကိုမျိုးတက်ကဒုက္ခသည်တွေရဲ့တောင်းဆိုချက်ကိုအခုလိုပြောပြပါရစေ
။ဟုတ်ကဲ့ကံကဒီကုလသမဂ္ဂမနေ့ကပြောတာကဟိုတော့လည်းဒီဒုက္ခတွေစကန်ဘော့အစင်းစင်းမစီးသေးဘူးလို့ပြောတာကဒီမြန်မာနိုင်ငံရဲ့အချာများရကျော်ပြပါလိမ့်မယ်။ဒါပြလို့ဆိုရင်ဒီတက်ကချင်းတဲ့ဒုက္ခတွေအားလုံးတို့မူလနေရာကိုပြန်ဖို့အစင်းသိမ့်ပါပဲ။ဟိုတို့တောင်းဆိုချက်အတိုင်းရောက်ပြည့်နေဆိုရင်တို့အခုလုံးဟိုပြန်ဖို့ရတာဆင်တင်ပါလေကျွန်တော်တို့အဓိကတောင်းဆိုချင်တာကတော့ကျွန်တော်တို့နိုင်ငံသားခွင့်ကျင်လေပြီးတော့ကျွန်တော်တို့ဘဝလုံးချိုးရဲ့လုံးချိုးရဲ့ကြီးဖို့ပြီးတော့တော်လာရဲ့ဘာကကဲမချိနေလို့တော်လာရဲ့ခွင့်ပြီးတော့ပညာရခွင့်တခြားတိုင်းပြည်သားတွေနဲ့တင်းတော်ခွင့်ပါပဲပြီးတော့ဘဝလုံးချိုးမှုကအဓိကပါအဲ့တော့ကျွန်တော်တောင်းဆိုချင်တာကအဲ့လို့တော့
ဒီလိုဒုက္ခတွေတွေကိုပြန်လည်ခံနိုင်မှုမြန်မာဆိုရဘက်ကတော့အဆင်သင့်ဖြစ်နေပါပြီလို့အခိုင်အမာပြောဆိုနေတဲ့အချိန်ကုလသမဂ္ဂဘက်ကတော့တကယ်ရောအဆင်သင့်ဖြစ်နေပါရဲ့လားလို့မေးခွန်းထုတ်နေတာမို့လို့ဒီတစ်ပတ်ကြာမှာယုံကြည်မှုတည်ဆောက်ရေးအတွက်ဗမ်းလိုက်တဲ့အဖွဲ့အစည်းတွေဘက်ကကြောင်းရင်ဖြည့်ရှင်းပေးဖို့လိုတယ်လို့အခြေအနေတွေကိုစောင့်ကြည့်လေ့လာသူတွေကပြောပါတယ်ပြီးခဲ့တဲ့ရက်ပိုင်းကပဲဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခတွေအရေးကုကြီးဖြည့်ရှင်းပေးနေတဲ့အဖွဲ့အစည်းတွေကိုတွားရောက်တွေ့ဆုံခဲ့သူမြမအရေးကဲခန့်ဒေါက်တာခေဇော်ဝေးကတော့အခုလိုတုံ့ပြန်ပါတယ
်ဒါကြီးခင်ဗျာပတ်သက်လို့ပြောမယ်ဆိုရင်ကဟိုတဖက်နဲ့တဖက်နဲ့ပေါ့လေဟိုလွန်ဆန်းနေလို့ဖြစ်နေတာပေါ့နော်သူဒီမှာသူကတော့ဘယ်လိုဖြစ်နေလဲဆိုတော့အာကျွန်တော်ဆင်းနေဖြစ်နေပြီဘာကမလာတာဆိုတော့ပြောနေတယ်နော်ဒါပေမဲ့အများစုကကိုယ်တမကအပါဝင် NGO လည်းပါတယ်နော်ရှားတော့ရတဲ့ပါတယ်ဒါပါလို့ဆိုဒီဒုက္ခတွေပြန်လာမယ်ဆိုလို့ရှိရင်တော့ဒီမှာသူနေထားတာသမဂ္ဂကြီးမရှိဘူးတဲ့အဲ့ဒီကခုဖြစ်နေတယ်အဲ့ဒီကခုနဲ့အခုရင်းနေကြတာနော်မြန်မာဆိုရဘက်ကနေဒီကလည်း correct position ကိုသူက threat တိုင်းပြီးတော့ဖိပြီးတော့ပြောနေရပဲကျွန်တော်က ready ကျွန်တော် ready ပြောနေကြတာအဲ့တော့ဟိုကပြောနေတာကအဲ့ဒါရှင်ဒုက္ခတွေရလည်းပြန်မလာရဲဘူးနော်ဘာမှမကြည့်ရရှိနေဆိုတာကဘယ်သူမှမရှိနိုင်ဘူးဖြစ်နေကြတာ
ဟုတ်ကဲ့
ဒီ second ကအပေါ်ရင်ပြောလို့ရတော့ဒီလိုနဲ့ကိုအချိန်ကာလတစ်ခုကကြွားနေမယ်လို့ဖြစ်နေ
ဟုတ်ကဲ့
အဲ့ဒါကြတော့ဒါကိုဘယ်လိုဖြေလျှော့မလဲနော်ဒီကမကဒီနေ့အစ်င်းနေတဲ့လူတွေပေါ့ကွာဒီအေးပေးတဲ့ကြောင့်လည်းကိုမရဘူး policy ဘိုင်းတောင်းတဲ့လူတယောက်ကလာပြီးတော့ကျဒီလိုလူတော့လို့ဖို့လိုနေတယ်ဆိုတော့အစီအစဉ်ပြောင်းရလိမ့်မယ်ဗျာဒီမှာမြန်မာဆိုတာတခုရင်ပေါ့ဘူးပေါ့ဒီလိုမျိုးတစ်ခုလုံးရဲ့ယုံကြည်ကိုးစားနိုင်မှုအချိန်လေးနော်အများပြည်သူပြည်ညာနဲ့အချိန်လေးတစ်ခုကိုတော့အပြည့်ဘာမရသေးတဲ့အောင်အထိုင်းတယောက်တော့တိစားရလိမ့်မယ်ဒါမှမဟုတ်သူကယုံကြည်ပြီးရစ်စာလိုက်ရောမှာပေါ့အဲ့ဒါဖြစ်မလာသေးဘူးသူကဒီဘက်ကလည်း one position ပြောဟိုဘက်ကလည်း one position ပြောအဲ့ဒီခုနဲ့မှာပေါ့ဘူး volleyball တော့နေပြီဖြစ်နေတယ်
ဟုတ်ကဲ့
ဒီကလေးကိုတိစားမယ်မြန်မာဆိုရတိစားလို့မရတော့ဘူးအဲ့တော့ very sorry ရဲ့လို့မရတော့ဘူးအကောင်းဆုံးကတော့ UN ပဲ
ဒီတော့တွေ့ပါပဲရခိုင်ကလူခွေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးဖို့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကိုမြန်မာဘက်ကလက်ပခံတာကသူတို့ဘာကိုပြဖုတ်ကွယ်နေတာလဲလို့ဩဂုတ်လ31ရက်နေ့မှာတာဝန်ထမ်းဆောင်တဲ့တပ်သားကုံဆုံးတော့ပဲကုလသမဂ္ဂဒုက္ခသည်များဆရာမဟာဘေးကြီးဇာယီအာဟူစိန်ကမိကိုထုတ်ခဲ့တာပါအခုလိုကုလဘက်ကမိကိုထုတ်လာပြီဆိုတော့မြန်မာဆိုရဘက်ကအခုရပ်ပိုင်းပါပဲစုံစမ်းစစ်ဆေးရေးကော်မရှင်အစ်စ်တရဖွဲ့စည်းရုံလောက်တဲ့တော့ကုလကိုယုံကြည်အောင်လုပ်ပြတဲ့တာမဟုတ်ဘူးလို့ဒေါက်တာခေဇော်ဝေးကရှုပြပါတယ်
ဒီကတော့ဘုရင်ကဟိုရိုင်းနှစ်ရံရေးဒီကပြောမှုတယ်
နောက်ဆုံးမရရှိနေလို့ဘောပြနေတယ်ဒါလက်မခံဘူးပြောမှုတယ်အတန်လေးနဲ့တန်လေးလည်းတော့ဖတ်ပြလို့ပေါ့အချားလေးချားလေးပြောမှဆိုဒီရင်ကြီးမှုကစတင်နေဖြစ်နေတာဒါပြရလေအကောင်းဆုံးကရွယ်မယ်အဲ့တော့ဒီရင်ကပဲဒီစာကိုဆက်ပြီးတော့ဟောပေါ့ရှင်းနေပြရမှာပဲ
ကုလသမဂ္ဂရဲ့ဂျာတာပလေးတွေကဘေးကိုထုတ်ပြောဆိုမှုတွေနဲ့ပတ်သက်ပြီးမြမအစိုးရကတာဝန်ရှိသူတွေကို VOA ကဆက်သွယ်နေရခဲ့တယ်နဲ့ဆက်သွယ်လို့ပြရခဲ့ပါဦးရခိုင်ပြည်နယ်ဘက်ကဒေကလာဒေ့စ်ဘက်ကိုတိတ်လျှောက်သွားတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုမြမအစိုးရဘက်ကတော့မွတ်စလင်အတိုင်းဝိုင်းလိုပဲရင်ကျိုးတုံ့ဆဲတာဖြစ်ပါတယ်ရှင်